အမေရိကန်သမ္မတဘရက်ကိုဘားမားဟာနောက်လာမှာကျူဘားနိုင်ငံကိုသွားဖို့ဆီစဉ်ထားတာမို့လက်ရှိသမ္မတတူအနေနဲ့နှစ်ပေါင်း80အတွင်းကျူဘားနိုင်ငံကိုသွားတဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။အမေရိကန်ကကျူဘားနဲ့ပြန်ပြီးဆက်ဆံလာတဲ့အပေါ်ကျေနပ်တဲ့သူတချို့ကသူ့ကိုကြိုးစားဖွယ်ရှိပေမဲ့ဝေဖန်သူတွေလည်းရှိပါတယ်။ဒီထဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေကတူဖြစ်သူ Florida ပြည်နယ်ထက်တော်မှ Marco Rubio လည်းပါဝင်ပါ။အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒမှာအပြောင်းလဲလုပ်ခဲ့တယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေတိုက်ခဲ့တာကိုထောက်ပြပြီးသူကဝေဖန်တာပါ။မြန်မာစစ်ဘက်ကအပြောင်းလဲတွေလုပ်တာကြောင့်အမေရိကန်ဘက်ကလည်းမူဝါဒပြောင်းလဲလုပ်ခဲ့တဲ့အတွက်ဒီကနေ့ဆိုရင်အရင်ကလူနည်းစုပါတီကလွှတ်တော်ထဲမှာလူများစုပါတီဖြစ်လာပြီလို့မစ္စတာရူဘီယိုကထောက်ပြပါတယ်။ဒါပေမဲ့ကျူဘားမှာတော့အဲ့ဒီလိုလုပ်ဖို့သမ္မတဥပမာကမတောင်းဆိုပဲကျူဘားအစိုးရဟာဖိနှိပ်အုပ်ချုပ်တဲ့အစိုးရတရားဖြစ်ဆက်ရှိနေလို့ပဲလို့မစ္စတာရူဘီယိုကပြောပါတယ်။သမ္မတဥပမာရဲ့ကြီးစဉ်ကြောင့်ကျူဘားကွန်မြူနတီအစိုးရရဲ့တရားဝင်မှုကိုထောက်ခံအားပေးသလိုဖြစ်စေနိုင်တယ်ဆိုပြီးကျူဘားလူမျိုးတချို့ကလည်းဝေဖန်ကြပါတယ်။မလ21ရက်နဲ့22ရက်နှစ်ရက်ကြာသွားရောက်မဲ့ခီးစဉ်တွင်ကျူဘားသမ္မတရာဦးကက်စထရိုနဲ့တွေ့ဆုံတဲ့အခါလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုပြောဆိုမယ်လို့သမ္မတဥပမာကကတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကဟာဗနာမြို့တော်မှာအမေရိကန်တန်ယုံဖွင့်လှစ်ပြီးတဲ့နောက်ပိုင်းသမ္မတဥပမာရဲ့အခုခီးစဉ်ဖြစ်လာတာပါ။